ရေလူတန်းမှုတွေမှာပေါ့လေနိုင်ငံရေးအကျိုးအမြတ်အတွက်အတုံးချဆောင်ရွက်နေတာတွေမလုပ်ဖို့ဆိုပြီးတော့ဦးဖြိုးမင်းတိန့်တို့ပြည်ထောင်စုဒီမိုကရေစီပါတီရဲ့ထုတ်ပြန်ချက်မှာရေးထားတာတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ
ဆိုတော့ကဒီလိုနိုင်ငံရေးအကျိုးအမြတ်တွေကိုဒီမျှော်ကူပြီးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေတကယ်ပဲရှိနေလို့လားခင်ဗျဘယ်အဖွဲ့အစည်းတွေကိုရည်ညွှန်းပြီးပြောရလဲဆိုတာတိကျပြပြသေးခင်ဗျာ
အဲကျွန်တော်တို့ပေါ့ဗျာဒီဒလကုန်းညောင်ကိုပဲဒီမှာလုပ်နေတဲ့အခြေအနေတွေပေါ့နော်ဒီတွေ့တဲ့ကိစ္စတွေဒီရှားပါမှုပြဿနာတွေဖြစ်နေတဲ့ကိစ္စတွေမှာကျန်းမာရေးဖွံ့ဖြိုးရေးနဲ့ပတ်သက်ပြီးတော့ပေါ့နော်လမ်းထောင်ရမယ်လို့အဲ့ဒီလိုရေအလံတက်မှလာရင်ဒီကားကြီးဘာတွေကိုစားလို့ရမယ်ဆိုပြီးတော့ဖြစ်လာတယ်ပေါ့ဗျာအဲ့ဒီအခြေအနေတွေကိုကြားပြရတဲ့အနေအထားပေါ်မှာကျွန်တော်တို့ကရုပ်သာအမျိုးသားရေးလက္ခဏာအနေနဲ့ပဲလှုပ်ဖို့ပေါ့နော်ဘယ်လိုလဲအဖွဲ့အစည်းတစ်ခုခုရဲ့နိုင်ငံရေးအတွက်တုံးချတာမျိုးကျွန်တော်တို့ကမဖြစ်သေးဘူးပေါ့ဗျာအဲ့လိုမျိုးအခြေအနေတွေနဲ့ကျွန်တော်ပတိဒီမှာကြိုးထုတ်ပြန်ထားတာပါ
ပါတီချင်းရှင်းကြည့်မယ်ဆိုရင်ဒီကြက်ခိုင်ဖွံ့ဖြိုးရေးပါတီကလောလောဆယ်ပေါ့လေတခြားပါတီတွေထက်စာရင်ပေါ့ခင်ဗျာအနာပိုင်းအဖွဲ့အစည်းလည်းဖြစ်နေတယ်နောက်တခြားပါတီတွေမဲဆက်စည်းရုံးတွေမရတဲ့အချိန်မှာသူတို့ရရနေတယ်ဒီပေါ်ဒီမှာရောဘယ်လိုများသုံးသက်ပါလဲခင်ဗျာ
အဲ့ဒီအချိန်ကြီးရတော့ဗျာတကယ်လက်တွေ့အချိန်ကြီးမှာတော့ဒီရွေးကောက်ပွဲကိုသွက်လက်တရားမြန်တာရဲ့ရွေးကောက်ပွဲတရားဖြစ်ဖို့ဆိုလို့ရှိရင်ဒီနိုင်ငံရေးပါတီအားလုံးကိုလူလူလတ်လတ်နဲ့စာလူညဖြစ်အောင်ပြန်ဆောင်ရွက်ပေးတယ်မှာအဲ့လိုပုံစံမျိုးမဟုတ်ဘဲနဲ့အခုလိုတစ်ဆက်ဆောင်နေကြိုးစားနေကြီးတွေကဒီရွေးကောက်ပွဲကို international legitimacy ဖြစ်ရေးအတွက်အခက်အခဲအများကြီးရှိတာနဲ့မှာ
တကယ်လို့များပေါ့လေပြည်ထောင်စု democracy ပါတီကဒါဒီလက်ရှိအစိုးရအဖွဲ့အစည်းတည်းဖြစ်မယ်ဆိုရင်နာဂစ်လိုလေဘေးဒုက္ခကြီးတွေနောက်အခုကြုံနေရတဲ့မိုးခေါင်ရေရှားမှုစသဖြင့်ပေါ့လေဒီလိုဘေးဒုက္ခတွေကိုဘယ်လိုများကင်တွယ်ဖြေရှင်းဆောင်ရမလဲဆိုတာလည်းသိပါရစေခင်ဗျာ
ဒီလိုကိစ္စရက်ဒီအားလုံးဗျာကျွန်တော်တို့တိုင်းပြည်မှာရှိရဲသူရအဖွဲ့အစည်းအနာပိုင်းအစစ်စင်ရဲစီးပွားရေးလုပ်ငန်းရှင်တွေရဲဒီတွင်ကအမှုရှင်တွေရဲကျွန်တော်တို့ပြည်သူလူထုတရားလုံးပူးပေါင်းပြီးတော့နော်ဝိုင်းဝန်းပူးပြီးဆောင်ရွက်တင်တာပေါ့ဗျာဒါကျွန်တော်တို့ရဲ့အမျိုးသားရေးအခက်အခဲအမျိုးသားရေးတက်နာတရားနေနဲ့ကျွန်တော်တို့ဖြည့်ရှင်းတင်တာပေါ့အဲအဲ့လိုမျိုးပဲနိုင်ငံတကာရဲ့ပြည်ပဖို့ပြည်မှုတွေကိုလည်းကျွန်တော်တို့ကဖြစ်ရောက်တဲ့အချိန်အတွင်းမှာဖြည့်ဖြည့်ရောက်ရောက်ဆောင်ရွက်နိုင်အောင်ပေါ့နော်ကျွန်တော်တို့ဘက်ကအားပေးပြီးတော့ပြည်ဆောင်ရွက်ပေးတဲ့အချိန်မျိုးတွေလုပ်တင်တာပေါ့ဒါမှသာလေကျွန်တော်တို့ပြည်သူလူထုရဲ့ခံစားနေရတဲ့ဒုက္ခတွေချက်ချင်းပြေဆောင်ကျွန်တော်တို့ဆောင်ရွက်ပေးနေမှာပေါ့ကျွန်တော်တို့ကဒီလိုနေရာမျိုးမှာရပ်တည်ရမယ်ဆိုကျွန်တော်ဒီပုံစံနဲ့ဖြည့်ရှင်းသွားမှာပါ
နောက်ပြည်ထောင်စုဒီမိုကရေစီပါတီရဲ့သဘောထားကြီးညာချက်ထဲမှာပဲစေစိုးရနဲ့အပြစ်ခက်ရက်စဲထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားမှာစီးရိတ်တန်းနေပြီးပဋိပက္ခတွေကိုငြင်းငြင်းကြဲကြဲနဲ့ဖြည့်ရှင်းဖို့လိုတဲ့စသဖြင့်တိုက်တွန်းထားတာလည်းတွေ့ရပါတယ်ခင်ဗျာဒီတပိုင်းရပြန်ကြည့်မယ်ဆိုရင်ပေါ့လေစေစိုးရဘက်ကတိုင်းရင်းသားအဖွဲ့တွေကိုနယ်ကြားဆောင်တဲ့ပြောင်းဖို့အပြင်းထန်ကြိုးပမ်းနေတာတွေ့ရပါတယ်ဒီတိုင်းရင်းသားတွေအဖွဲ့အစည်းတော်တော်များများဘက်ကလည်းနယ်ကြားဆောင်တဲ့ဆိုတာသူတို့ကိုတစ်ဖက်လက်နဲ့အပြီးအပိုင်လက်နဲ့ချခိုင်းတာစသဖြင့်ပေါ့လေမြင်နေကြပါတယ်ခင်ဗျာဆိုတော့ကလက်ရှိမြင်နေရတဲ့အနေအထားမှာပေါ့လေစေစိုးရဘက်ကဖြစ်စေဒီတိုင်းရင်းသားအဖွဲ့အစည်းတွေဘက်ကဖြစ်စေဒီပဋိပက္ခတွေကိုပြေလည်ဖို့ဆိုရင်ဘလို့များအ short အတင်းအပေးအယူလုပ်သင့်တယ်လို့မြင်ပါတယ်ခင်ဗျာ
ဒီကိစ္စကတော့နိုင်ငံရေးရစစ်ဆုံးဆွေးနွေးမှုတရလုပ်ဖို့လိုအပ်ပါတယ်အဲအဲ့ဒီနိုင်ငံရေးရစစ်ဆုံးဆွေးနွေးမှုတရလုပ်ပြီးတော့အဖြစ်ခက်ရဲ့စမ်းမှုကိုကျွန်တော်တိစောက်တယ်မှာအဖြစ်ခက်ရဲ့စမ်းမှုတစ်ခုကိုတိစောက်ပြီးတိုင်းသားရေးအခြေကရက်တွေကိုဒုတိယအကြိမ်ဆင်းလုံးကြီးလာကန်းဆိုတိုင်းသားမျိုးကြီးအားလုံးပါဝင်တဲ့ဒီမျိုးကြီးရေးရအခြေကရက်တွေကိုဖြည့်ရှင်းနိုင်ဖို့အတွက်ဒီလိုဆွေးနွေးပွဲမျိုးတစ်ခုကိုကျွန်တော်ကျင်းပပြီးတော့ဖြည့်ရှင်းမှတော့ပြည်လည်သွားနိုင်မှာပါအဲ့ဒါဆိုဒီဥစ္စာကိုအောက်ချုပ်နေတဲ့အစိုးရတစ်ဖွဲ့တည်းရတဲ့ဒီဟာကိုဒီနယ်မြေတွေဒီနယ်ပယ်တွေကိုသူတို့တိုင်းသားမျိုးစုတွေကအုပ်ချုပ်ပြီးလို့သတ်မှတ်ပြီးငယ်ဆိုရင်လည်းအစီအမံတစ်ခုကိုထောက်လာမှာမဟုတ်ပါဘူးကျွန်တော်တို့တိုင်းပြည်မှာရှိတဲ့တိုင်းသားလူမျိုးပေါင်းစုံအားလုံးစုစည်းပြီးတော့ဒုတိယပြည်တော်မြေသားကံကိုဆွေးနွေးပွဲတစ်ခုဆွေးနွေးပြီးမှသာလေဒီမှာနိုင်ငံရဲ့ပြည်ထောင်စုရေးကတနာတစ်ခုကပြည်လည်သွားနိုင်မှာပ
ါအခုဆိုရင်ရွေးကောက်ပွဲဝင်ကြမဲ့ပါတီတွေကလည်း30လောက်ရှိနေပြီပေါ့လေမှတ်ပုံတင်တဲ့ပါတီတွေအရေးအတွက်ရပါလေဒီလိုအခြေအနေမှာ NLD ပါတီကလည်းရွေးကောက်ပွဲမဝင်ဘူးနောက်တချို့လည်းခွဲထွက်ပြီးပါတီထောင်ကြမယ်ဆိုတော့မြန်မာနိုင်ငံရေးလက်ရှိဖြစ်ပေါ်နေတဲ့အနေအထားအရရက်ကိုပြည်ထောင်စုဒီမိုကရေစီပါတီအနေနဲ့ဘယ်လိုများသုံးသပ်ပါသလဲခင်ဗျာ
အခုဒီမှာပေါ့ဗျာရွေးကောက်ပွဲကိုဝိုင်းကောက်လုပ်မယ်ဆိုတဲ့အချိန်ကြီးလည်းကျွန်တော်တို့ကြားနေရပါတယ်ဒါမှမဟုတ်ရွေးကောက်ပွဲကိုဝိုင်းကောက်လုပ်မယ်ဆိုရင်ဒီမိုကရေစီအင်အားစုကမဲတရားဆုံးရှုံးသွားမှာပါအဲ့ဒီရွေးကောက်ပွဲကိုလူထုတက်ကွဲပုံသဏ္ဍာန်တစ်ခုနဲ့ပါဝင်ချက်ပန်းပြီးဒီမိုကရေစီအင်အားစုတွေဘက်ကအပြတ်အထန်အနိုင်ရရှိအောင်ဆောင်ရွက်တင်ပါတယ်။ဒါကလက်ရှိအခြေအနေပေါ်မှာကျွန်တော်ရဲ့အမြင်မှာအကြောင်းလဲဆိုတော့တကယ်ဒီမိုကရက်တစ်အင်အားစုတွေကရွေးကောက်ပွဲကိုဘိုင်းကောင်လုပ်သွားမယ်ဆိုရင်လက်ရှိအခြေအနေမှာတစ်ဖက်ကိုပိုပြီးအားပေးလိုက်တယ်လို့ဖြစ်သွားနိုင်တယ်လို့ကျွန်တော်မြင်ပါတယ်။ဒါကြောင့်မို့ဒီလူထုတရားလုံးရောဒီမိုကရေစီလုံလာတဲ့အင်အားစုတွေအားလုံးရောဒီရွေးကောက်ပွဲကြီးကိုလူကြီးရဲ့တိုက်ပွဲပုံစံတကယ်အမြင်နဲ့အားလုံးဟာကိုယ့်ရဲ့မဆန္ဒကိုခိတိရောက်ရောက်တိုက်ရငယ်ပုံနဲ့ကိုဖျက်ပြီးဒီလူလူဆန္ဒကိုထုတ်ပေါ်တင်တယ်လို့ကျွန်တော်ယုံကြည်ပါတယ်
နိုင်ငံရေးပါတီတစ်ခုအနေနဲ့ပေါ့လေကျုံ့တွေ့နေရတဲ့စိန်ခေါ်မှုအခက်အခဲတွေနောက်အားရတဲ့အာသာချက်ပေါ့လေပါတီများရှိနေတယ်လဲဆိုတာလည်းနည်းနည်းချုပ်ပြီးသုံးသပ်ပြပါအောင်ခင်ဗျာ
ကျွန်တော်တို့အခုလက်ရှိပါတီဖြူအောင်လာတဲ့အခြေအနေအားကျုံ့တွေ့နေအောင်မှာဖြူအောင်လာတဲ့အတွက်ကျွန်တော်တို့မှာအခက်အခဲကြီးအကျက်တဲကြီးကျွန်တော်တို့ရှိပါတယ်အဲ့ဒီကျွန်တော်တို့ကလွတ်လပ်တဲ့ဒီမိုကရေစီအခွင့်အရေးအောက်မှာထူထောင်လာတဲ့ပါတီတရားမဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်တို့ထူထောင်ပြီးကြတာတဲ့ဒီလုံခြုံရေးအခြေအနေလေးရထားတဲ့အပေါ်ကနေပဲပြည်သူလူထုအကျိုးအတွက်အကောင်းဆုံးချက်အောင်ကျွန်တော်တို့ကြိုးစားဖို့ပဲကျွန်တော်ဆက်လက်ကြိုးစားပါမယ်ပါ
။ဦးဖြိုးမင်းသိန်းကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါ